Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နှาศင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
မင်္ဂလာပါရှင်ကျမကတော့ဆုမျက်ပေါ်မှာယူကရိန်းနိုင်ငံ Severodonetsk မြို့တချို့နေရာတွေရုရှားလက်ထက်ကိုကျသွားပြီလို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါတယ်ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝန်ကြီးချုပ် Boris Johnson ပေါ်အယုံကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ချမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအာနာယ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတ္တမန်တန်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညရဲ့နောက်ဆုံးရသတင်းပြပို့ချက်ထဲမှာတော့သခိုင်းတိုင်းကန့်ဘလူမြို့နယ်ကိုထောင်ဖို့ရွာမှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်အပါအဝင်အရက်သားတွေတိုက်ဆုံခဲ့ရပါတယ်
။သူတို့ကပြစ်လိုက်တဲ့လက်နက်ကြီးကြပါတော့လူ၃ယောက်တိုင်လက်နက်ဆုံဆုံသွားတာရှာဗျ။ကလေးရောမိသားစု၃ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျာ။ဟွာလောက်9နှစ်10နှစ်သားလောက်
ဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကရင်ပြည်နယ်မြဝတီခရိုင်ဖလူးလေးကျေးရွာသားတွေနေရပြန်ကြဖို့နေသားဆောင်တပ်ကတိုက်တွန်းနေပါတယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာရာဇဝတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ဒီအပိုင်းလှုပ်ခတ်လာတဲ့ငလျင်ရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံ Severodonetsk မြို့မှာမကြာခင်ရက်ပိုင်းတွေတုန်းကယူကရိန်းတို့အနိုင်ရနေပေမဲ့အခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်းစေတာရဲမှာပါတဲ့ Severodonetsk မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ Britain ကာကွယ်ရေးဝန်ကြီးဌာနကလည်းတနင်္လာနေ့မှာဒီနေ့မှာပြောကြားပါရယ်ယူကရိန်းအစ်စ်တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်းစ်နဲ့ Donetsk ဒေတာတွေစီကိုယူကရိန်းသမ္မတ Vladimir Zelensky တနင်္လာနေ့တုန်းကသွားရောက်ခဲ့ပါရယ်အဲ့ဒီဒေတာတွေရဲ့တချို့နေရာတွေကိုရုရှားတို့သိမ်းပိုက်ထားတာပါသမ္မတဇလန်စကီကိုတိုက်ပွဲအခြေအနေအကြောင်းယူကရိန်းစစ်သားတွေကရှင်းပြခဲ့ကြတယ်လို့သမ္မတကလည်းတပ်သားတွေကိုစုတိုက်စိတ်တွေချင်းမြင်ခဲ့ပါတယ်ဒီချိန်ထဲမှာပဲအမေရိကန်ဦးဆောင်တဲ့ NATO တပ်ဖွဲ့တွေရဲ့သတင်းနှစ်ပတ်ကြာရေတပ်စစ်ရေးလေ့ကျင့်မှုတွေကို Baltic ပင်လယ်ထဲမှာပြုလုပ်နေပါတယ်ဖင်လန်နဲ့ဆွီဒင်နိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့စစ်ရေးလေ့ကျင့်မှုအတွင်းမှာရေတပ်လေတပ်နဲ့ Marine ကန်တက်တပ်သား 8,000 ကျော်ပါဝင်တယ်လို့သင်္ဘော45စီးလေယာဉ် 85 စီးနဲ့စစ်ရေးလေ့ကျင့်နေကြတာပါ Belt of လို့နာမည်ပေးထားတဲ့စစ်ရေးလေ့ကျင့်မှုကို NATO တပ်ဖွဲ့တွေနှစ်ဆင်ပြုလုပ်နေကြဖြစ်ပြီးဒီနှစ်မှာတော့အဖွဲ့ဝင်အဖြစ်လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကပါတပ်တွေပါပါဝင်ကြပါတယ်ကျူတင်ခံမှန်းလို့မရတဲ့ကဘာကြီးမှာနေတိုးတက်ဖွဲ့ရဲ့ခန္ဓာရည်နဲ့အင်အားကိုပို့ပြီးတော့မှခိုင်မာအောင်အခွင့်အလမ်းကိုလက်လွတ်မခံတာဖြစ်တယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌမတ်ခမီလီကပြောကြားခဲ့ပါတယ် Baltic ပင်လယ်ဟာမဟာဗျူဟာအတွက်အင်မတန်အရေးကြီးတယ်လို့ကုန်တင်သင်္ဘော1500ကနေ2000ကျားနေစဉ်ဖြတ်တန်းသွားလာနေတဲ့ပင်လယ်ပြင်ဖြစ်တယ်လို့လည်း USS Kansas စစ်သင်္ဘောပေါ်မှာသူကပြောကြားခဲ့ပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေအောင်ကလျှက်စစ်ထုတ်ပေးတဲ့ဆိုလာပြားထုတ်လုပ်မှုဆိုင်ရာပြတ်ထန့်ချက်တက်ကိုတနင်္လာနေ့မှာချမှတ်မှာဖြစ်ပါတယ်။ဆိုလာပြားထုတ်လုပ်ရေးနဲ့တခြားသဘာဝပတ်ဝန်းကျင်တန့်စင်ရေးနည်းပညာတွေအတွက်ကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေကိုသမ္မတဘိုင်ဒန်ကအသုံးပြုမှာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ဒီဥပဒေအရဆိုလာပြားထုတ်လုပ်ရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာနည်းပညာကဏ္ဍကိုအစိုးရကငွေကြေးထောက်ပံ့နိုင်တယ်လို့ချင်းငွေလည်းထုတ်ပေးနိုင်မှာဖြစ်ပါတယ်။ထလာမဲ့ပြဋ္ဌာန်းချက်ကြောင့်အမေရိကန်နိုင်ငံမှာပြည်တွင်းထုတ်ဆိုလာပြားဈေးကွက်ပြန်လည်ရှင်းသန့်လာမယ်လို့ပြောလင့်နေကြပါတယ်။အမေရိကန်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးရာမူဝါဒမှာဥဆောင်မှုပြန်လည်ရယူလိုတယ်လို့အမည်မဖော်လိုသူတာဝန်ရှိသတင်းအရင်းမြစ်တူကလိုက်တဲ့သတင်းဌာနကပြောပါတယ်။ခုလိုပြဋ္ဌာန်းချက်ဟာကုန်သွယ်ဝန်ကြီးဌာနကမတ်လအကုန်ကစပြီးစုံစမ်းစစ်ဆေးခဲ့တာရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။တရုတ်လုပ်ပစ္စည်းတွေပေါ်သတ်မှတ်ထားတဲ့အခွန်ကိုရှောင်ပြီးအရှိတောင်အာရှနိုင်ငံတွေမှာထုတ်လုပ်တဲ့ဆိုလာပြားတွေကိုတင်သွင်းခဲ့သလားလို့ကုန်သွယ်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးခဲ့တာပါ။အမေရိကန်နိုင်ငံကိုတင်သွင်းတဲ့ဆိုလာပြားတွေရဲ့80ရာခိုင်နှုန်းကကမ္ဘောဒီးယား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့ကလာကြတာဖြစ်ပါတယ်။အဲဒီနိုင်ငံတွေကတင်သွင်းခဲ့တဲ့ဆိုလာပြားတွေအပေါ်မှာအခွန်250ရာခိုင်နှုန်းနောက်ကျောင်းပြန်ကောက်ခံမှာကိုလည်းစိုးရိမ်နေကြပါတယ်။
ပြည်ထောင်နိုင်ငံမှာတော့အာဏာရကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အပေါ်အယုံကြည်ရှိမရှိဒီဂရီမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအာဏာရပါတီလွှတ်တော်အမတ်အနည်းဆုံး55ရာခိုင်နှုန်းကဝင်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲဆုံးဖြတ်လိုတယ်လို့သက်ဆိုင်ရာပါတီကော်မတီတာဝန်ရှိသူတွေစီကိုအကြောင်းကြားစာပေးပို့ရင်အယုံကြည
seeking a vote of confidence in the Prime Minister has been passed. Therefore, a vote of confidence will take place within the rules of the 1922 committee. That vote will take place.
Asoya Yadu Dawe Mishire Anaya Party Little Committee, Mia Committee, 1922 Committee Ma, Mekwebo Lu at the Town Souza, Sangayaga, Nojo Yashire Adwe, Sika and Dai, Wendijo Obo, Yongji Simshi, Mekwe Sompia Mapche Delu, Committee Ogata, Graham Brady Ga, Pyota Hirawa. ပြောကြားခဲ့တာပါပြည်ထောင်စုကစံအာရကနှုန်းကျော်ရရှိတဲ့အတွက်စီကံအတိုင်းဝင်ကြီးချုပ်အဖို့ယုံကြည်ရှိမှရှိမဲခွဲဆုံးဖြတ်မှာဖြစ်ပြီးတော့ရလကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်ပရဒိမာကိုဗစ်လော့ဒ်ဒေါင်းတွေချမှတ်ထားချိန်မှာအမှတ်တရဆယ်ဒေါင်းလမ်းမှာအစိုးရတာဝန်ရှိသူတွေပါတီလုပ်ခဲ့တာကစီကံချက်တွေကိုချိုးဖောက်ရရောက်တယ်ဆိုတဲ့စုံစမ်းချက်အစီရင်ခံစာထွက်လာပြီးတဲ့နော
ဒီဒေလို့ခေါ်ကြတဲ့86နှစ်မြောက်ကမ်းခြေတက်အောင်ပွဲကိုပြည်သက်နိုင်ငံနော်မန်ဒီကဥမဟာကမ်းခြေမှာအယုံတက်တာကိုကြည့်ရှုရင်ဒီနေ့တရင်လာနေမှာဆင်နွှဲခဲ့ကြပါတယ်။1946နှစ်ဂျွန်လ6ရက်နေ့မှာပြည်သက်နိုင်ငံမြောက်ပိုင်းကဥမဟာယူတာဂျူနိုစော့တဲ့ဂိုးလို့နာမည်ဝတ်တွေပေးထားတဲ့ကမ်းခြေတွေကိုမဟာမိတ်တပ်တွေကလေးခုနှစ်ထောင်ကျော်နဲ့ကမ်းခြေတက်တိုက်ပွဲကိုဆင်နွှဲခဲ့ ငါးတောင်ကျော်တန်းရရှိခဲ့ကြပါတယ်ဂျာမန်တွေဘက်မှလည်းထောင်ပေါင်းများစွာတည်ဆုံတန်းရခဲ့ကြတာပါဒီနေ့ဒီနေ့ဟာကိုဗစ် 19ကပ်ဘေးအတွင်းနှစ်နှစ်ဆက်တိုက်ကတ်သက်ခဲ့ပြီးတဲ့နောက်နှစ်ပတ်နဲ့နေ့ကိုဆင်နွှဲနိုင်ခဲ့တာလည်းဖြစ်ပါတယ်ညဉ့်ညဉ့်နဲ့လှုပ်လှခွင့်အတွက်တိုက်ပွဲဝင်ခဲ့ကြသူတွေကိုဂိုပြူကြရမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ဒီနေ့ကပို့ပြီးအတိတ်ပဲရှိတယ်လို့ပါဝင်ဆင်နွှဲကြသူတွေကအေဘီသတင်းဌာနကိုပြောကြပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ညလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဂျင်လာ6ရက်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြတ်ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာ68မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့ရဲ့အပေါ်ချမှတ်ထားတဲ့တည်တံကိုစစ်ကောင်စီကပါအတည်ပြုခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်တယ်လို့ပြောကြားလိုက်ပါတယ်။သူတို့ကိုကွပ်မျက်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ NetPrice က Twitter လူမှုကွန်ရက်ပေါ်မှာဒီနေ့ကနေ့တုန်းကရေးသားခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာတို့အပါအဝင်၄ဦးကိုကွပ်မျက်ဖို့စစ်ကောင်စီကဆုံးဖြတ်တာဟာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်နေသူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လောက်ရဖြစ်တယ်လို့ပြင်သစ်တန်ယုံက Facebook ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။တင်တဲ့နိုင်ငံအနေနဲ့ကမ္ဘာ့ဘယ်နေရာမှာမဆိုတေရန်ကိုဆန့်ကျင်တယ်လို့လည်းဖော်ပြပါရယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးပါလို့လည်းတောင်းဆိုထားပါရယ်။အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တေရန်ကိုအကောင့်ထဲမဖော်အောင်နှီးမျိုးစုံတုံကာကွယ်ရမယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းတောင်းဆိုလိုက်ပါရယ်။တကယ်လို့သာတေရန်အတိုင်းသူတို့ကိုကွပ်မျက်ခဲ့မယ်ဆိုရင်တော့သွေးအေးအေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကိုချင်ပြည်နဲ့ကိုဖြိုးစရာတော်တို့ကိုကျိုးပေးကွပ်မျက်ဖို့တည်တံကိုစစ်ကောင်စီအကြီးအကဲကအတည်ပြုလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအပါအဝင်ခုလိုတုံ့ပြန်နေကြတာပါ။ မြန်မာနိုင်ငံမှာပြည်သူတွေရဲ့ခုခံတွန်းလှန်မှုတွေကြေကြေပြန့်ပြန့်ဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာခိုင်မာအောင်ရဲတင်းတဲ့ရက်ဆက်မှုတွေတိုးလုပ်နေတဲ့လို့ရအဖြစ်မြင်တဲ့နယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌကထုတ်ပြန်ချက်မှာပြောထားပါတယ်ရှင်
။မွတ်စလင်တိုက်ပြည်တွေကတန်တမာရေးရဒေါသကြီးနဲ့တုံ့ပြန်နေကြတာကိုအိန္ဒိယနိုင်ငံကရင်ဆိုင်နေရပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒမိုဒီရဲ့ဗာရတီးယဂျနတာBJP ပါတီပြောရေးဆိုခွင့်ရှိသူနှစ်ယောက်ကတမန်တော်မော်ဟာမက်အပေါ်နှိမ့်နှိမ့်ချချပြောဆိုခဲ့တာနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်နေကြတာမွတ်စလင်နိုင်ငံအနည်းဆုံး၅နိုင်ငံရှိနေပါတယ် BJP ပါတီကနူပါရှာမားကိုရာထူးကနေချထားခဲ့ပြီးနဗီဂျင်ဒဲကိုတနင်္ဂနွေနေ့မှာပါတီကထုတ်လိုက်ပါတယ်ဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေအပေါ်စော်ကားတာကိုလူသိရှိကြရှုတ်ချလိုက်တယ်လို့လည်းပါတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှာမားက TV စီစဉ်တစ်ခုမှပြောခဲ့တာဖြစ်ပြီးဂျင်ဒဲကလူမှုစာမျက်နှာပါပြောခဲ့တာပါ
အမေရိကပြည်ထောင်စုမှာကိုယ်စိမ်းနှုံမြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ခဲ့တဲ့တချို့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားနိုင်ရေးဆောင်ရွက်ပါလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားထားကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရေမွန်ဒိုကပြောပါတယ်သမ္မတညွှန်ကြားချက်အတိုင်းသုံးသပ်နေပါတယ်လို့သူက CNN မြို့တံကိုပြောကြားခဲ့တာဖြစ်ပါတယ်။အိမ်သုံးပစ္စည်းတွေအပေါ်သွင်းကုန်ခွန်ဖယ်ရှားနိုင်ရေးသုံးသပ်နေပေမဲ့အမေရိကန်သမ္မတလုပ်ငန်းနဲ့အလုပ်သမားတွေကိုကာကွယ်နိုင်ဖို့အတွက်သမ္မတနဲ့အလူမီနီယံတို့အပေါ်ချထားတဲ့သွင်းကုန်ခွန်တွေကိုတော့ဆက်ထားမှာဖြစ်တယ်လို့သူကပြောပါတယ်။အရှင်သမ္မတဟောင်းထရမ့်လက်ထက်ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးတင်မာမှုတွေဖြစ်ခဲ့ပြီးဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေချမှတ်ခဲ့တာပါ။အဲ့ဒီသွင်းကုန်ခွန်တွေတွေကတချို့ကိုဖယ်ရှားပေးဖို့စဉ်းစားမယ်လို့သမ္မတဘိုင်ဒန်ကလည်းပြောကြားထားပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကတနင်္လာနေ့မှာပယ်ဒိန်းတပ်ဒုံးကျည်ရှစ်စင်းကိုပြင်လွှတ်လိုက်ပါတယ်။ဆက်မနစ်ပဲကြာတဲ့ဒီစီရေးလေ့ကျင့်မှုမှာမြေပြင်ကနေမြေပြင်ပြစ် ATA CMS အမျိုးအစားအမေရိကန်ဒုံးကျည်တစ်စင်းနဲ့တောင်ကိုရီးယားဒုံးကျည်ခုနှစ်စင်းကိုပြင်လွှတ်လေ့ကျင့်ခဲ့တာပါ။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုပေါ်မြန်မြန်ဆန်ဆန်တုံ့ပြန်နိုင်စွာကိုပြသတာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ခုလိုလေ့ကျင့်တာဟာသမ္မတယုံထွတ်ရောတက်လာပြီးတဲ့နောက်ဒုတိယကြိမ်ပူးတွဲစီရေးလေ့ကျင့်မှုဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထေတန်းရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကမ်းဘလူမြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ကျေးရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတိမ်းရှောင်နေကြရပါတယ်။ကမ်းဘလူမြို့နယ်တွေက6000ဖို့ကျေးရွာမှာပြီးခဲ့တဲ့ဇွန်လ1ရက်နေ့တုန်းကကျေးရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ရှစ်နှစ်ဝန်းကျင်ကလေးငယ်တဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးလုပ်ပြီးတော့ကျေးရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်မပင်မြို့နယ်ထဲမှာလည်းကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်တချို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတဦးကဆိုပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းနိုင်ကြေပြပေးပါရှင်
။စကိုင်းတိုင်းကမ်းဘလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မရှောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကြံနေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ဆောင်နေကြရပါတယ်။ဂျွန်လ1ရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောလင်းဘက်ကိုအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကြံနေကြတဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု၃ဦးလက်နက်ကြီးထိမှန်တိဆုံးခဲ့တာဖြစ်တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ
်။တရနေ့ရုံကမစဆက်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးကြပြီးတော့လူ၃ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှိပါဗျ။ကလေးရောမိသားစု၃ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျ။အဲမှာဟွာလောက်9နှစ်10နှစ်သားလောက်ကောလင်းဘက်ကိုထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာဣဒုကကိုရည်ရနဲ့တက်ပြီးတော့တိုက်လိုက်တာ။အဲ့တော့တိုက်လိုက်ပြီးမှအဲ့သူတို့ပဲအပြန်အလှန်ပြစ်တဲ့အခါကျတော့သူတို့ကအဲ့လက်နက်ကြီးနဲ့လမ်းပြစ်လိုက်တဲ့အခါမှာကြားလိုက်တာပေါ့ကျွန်တော်တို့ဟွာလောက်6နာရီလောက်မှဂျာမန်မိုးချုပ်ခံနေတော့မှကြားလိုက်တာ
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းလုံးကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရှာဖွေပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတဦးကပြောပါတယ်မနေ့10နာရီဝင်းကျင်လောက်မှာတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့
ကမ်ဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါတယ်ဒီနေ့မနက်စင်နာ၄၅လောက်ကဒီကိုရောင်ဘုတ်တိုင်နယ်ထဲမှာရှိတယ်ကမ်ဘလူမျိုးနဲ့ကိုရောင်ဘုတ်တိုင်နယ်ထဲကနှောင်းကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြောမှာမိဝင်ရှုတာပေါ့ဗျာမိဝင်ရှုတာကလည်းရွာလုံးကျွန်းနေပါကြတော့ရယ်ခုနောက်တဲ့ရွာကိုနော်ဆိုပြီးကုန်းဆိုတဲ့ရွာကိုဒီန
ni ngaye ni ti go rong bo ji yua ni ma sikau si tat dwi ne ti ru ka kwe yi tat kwe ru tai pwe phit kae bi sikau si tat dwi bak ka le yin ne bong che tai khai mu dwi lout da chaung lu na u te song ne de lu de da kan ti ru ka kwe yi phwe ka byo ba de kan blue myo ne twe ma sikau si tat dwi ka ne mye shin le yi lout bi ji yua sat shu yua lout ko mi shu kae da chaung sit shaung ni ja ya de yua da ka taung kan ne lout shi ni ba de yin ma bin myo ne ka bamboo ji yua o su bamboo tansin yua ko sitkaungsi tat dwi ga dikini minet pai ma mi shu kae de lo le data kan da u ga pyo ba de sitkaungsi tat dwi ha bamboo ji yua ma tat swae ni da ator ja ni bi phit de lo bamboo tansin yua a pa win ani win chin yua ri ko mi shu da ri ma ja khana lou ni da phit de lo le data kan dwi ga pyo ba de
yin ma be ni de bamboo tansin ma ja de zit kaung ni pho ya lungi in chau lu mi ne lo shin ne bo
အဲနိုင်လောက်ကသာရှင်စာကိုတော့လင်းအားဆယ်လုံးမပါပါဘူးကောနော်ရင်းမပင်မြို့နယ်ထဲမှာလဲစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီပြီးထွက်ပြေးနေကြရပါတယ်လက်ရှိမိုးရသည့်ဖြစ်တဲ့အတွက်စစ်ဘေးဒုက္ခတွေတွေဟာအဓိကနေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လဲစစ်ဘေးဒုက္ခတွေတွေ မရရှိကြသေးပါဘူးမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတက်တန်းကျော်သွားပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်အဲ့ဒီတည်းမှာဆရာနာသိမ့်ပြီးတဲ့နောက်အိုးအိမ်ဆုံးခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါ့အပြင်နေရဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။
စကိုင်းတိုင်းကဲမလူမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ကနေမင်းရှင်းလင်းရေးတွေလုပ်နေပြီးတော့နေအိမ်တွေမိရှုခံရတဲ့အခြေအနေမဲ့ရင်ချင်းတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်မှာတောင်ရင်မြေအနီးမှာခိုလုံနေကြတဲ့လေးကေကောဒေသအပါအဝင်ကြေးရွာပေါင်းတရွာဒီ10ရွာလောက်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ကိုပြန်ကြဖို့နေကြားဆောင်တက်ကတာဝန်ရှိတဲ့သူတွေကကရင်ပြည်နယ်အတွင်းမှာအခြေဆိုင်ထားတဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့ဂျွန်လ15ရက်နေ့မှာမြဝတီ KI နဲ့ကဖလူးလေးကြေးရွာမှာလာရောက်ဆွေးနွေးခဲ့ကြပါတယ်။ဒီလိုဆွေးနွေးမှုတွေရှိပေမဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်လို့နေရက်ကိုမပြန်လိုကြဘူးလို့ဆိုပါတယ်။အကြောင်းဆုံး VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်လေးကိတ်ကော်ဒေသမှာပြီးခဲ့တဲ့နှစ်2021ခုနှစ်ဒီဇင်ဘာလကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာတောင်းနေချီရှိနေတာပါဒီစစ်ဘေးရှောင်နေနေရက်ပြန်နိုင်ရေးအတွက်ကရင်ပြည်နယ်နေကြောင်တက်ကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့အဖွဲ့ဟာဂျွန်လ5ရက်နေ့ကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စစ်ဘေးဒုက္ခသည်တဦးကတော့နေရက်ပြန်ဖို့အတွက်စိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအခုလိုပြောပါတယ်
အပြင်းမပြောင်းဆိုတာဘယ်လိုတော့ပြောင်းရည်လဲ။ပြကြမဲ့ခိုင်းကြမဲ့မရပြကြမဲ့ခိုင်းကြမဲ့ဥပမာပေါ့နော်။ပြကြမဲ့ခိုင်းကြမဲ့သတို့ပြောင်းလိုက်ပြန်လည်းပြင်မပြည့်ဘူးသူကဘယ်လိုတောင်းဘူး။ကျမတို့ဒီဘက်မှာကျတော့ဒီဘက်ခြံကျတော့ကျမတို့ဘယ်လိုဆိုတာဒါကဘယ်လိုတော့ပြောင်းရည်လဲ။အခုရှစ်ပွဲဖြစ်မှမရအတိတ်ပြန်နေရလားမသူပြစ်ချင်တဲ့နေရာပြင်မယ်။ဒီဝဲခေါ်တော့ကျမတို့ကလည်းအဲ့ဒါပြည်ပြည်လိုနဲ့တိုင်းတာကိုအစီဝဲခေါ်တယ်ဆိုတော့ကျမကလည်းစီဝဲတက်ပြောင်းမယ်ဆိုပြီးတော့တွားတာပဲ။ကျမတို့ဒီရွာထဲမှာလူဝင်လို့မရတခိုးနေရာဝင်လို့ရတယ်အိမ်ထဲမှာဘာမှလည်းမရှိအဲ့ဒါမေးချင်လို့မပြောရဘူးသူတို့နာမည်နဲ့အဲ့ဒီမှာသူတို့အောက်ချောင်းရေမှုန်းနဲ့သူတို့ဆန့်နေတဲ့လူတွေပဲသူတို့ခုံမေးသူတို့မရကောင်းတာကြီးပဲပြောမှာပေါ့အခုတော့ဆရာတော့ပြန်နေလို့တော့အဖွင့်မပေးသေးဘူးသူတို့ကတော့သူကတော့ပြောသွားတယ်ပဲညင်ဟိုတန်းနိုင်ရောစူးစမ်းပေးမှာပေါ့စူးစမ်းပေးမှာပဲပြန်နေရအောင်သူတို့ရှင်နေညညာပြီးမယ်တကယ်လို့ပြန်နေရလို့သူတို့ရှင်နေညညာပြီးတော့ပြန်ရမယ်သူတို့ပြန်ပြောမှာပေါ့အဲ့လိုမျိုးပေါ့အခုပြန်လို့ရမယ်လို့ဆိုပြန်ရမယ်ပြန်လို့မရမယ်လို့ပြန်ရပြန်လို့မရပြန်လို့မရဆိုသူစဉ်းစားမဆိုကျမတို့လက်ထက်ခဲနေနေရတာဟုတ်ဟုတ်လားအစိမ်းကြီးကိုလည်းကြောက်ရတယ်ဥပမာဖြစ်သားတွေလည်းကျမတို့ကြောက်ရတယ်
စစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ကြေးရွာတွေကပြည်သူတွေဟာ
ตัวเองเนี่ยกูต้อยเอาจิ้งจุกเด็กขามาเลยสั่นเลยสาวยาบินเองต้องเกี่ยสิ่งที่พ่อแม่ไม่ชอบอะไรกูเลยจงนี้อะไรกูเลยสบายเลยป้าแม่ไม่ชอบอะไรเหรอตรงใจยันเนี่ยเดียวว่าละชอบฟ้าตรงลงนั่นดีจุดเลยนั่นสิ่งเดียวในยันเนี่ยเดียวว่าละไม่ชอบเอาตัวคนเดียวกูเลยแต่ตรงนี้เอาไว้ว่ามาไปเดี๋ยวเดี๋ยวมาดีเล็กก่อนแม่ไม่ทำตัวเองนะจ้าเราเอ็มมาเอาไว้ว่าแล้วได้ชีวิตแล้วได้สุขสิ่งเดียวอันนี้แล้วก็มาตัวเอ็
ลีกก็มาผิดบ้างเลยไต่ป่วยด้วยสิ่งที่เป็นการลีจังงานนี่ไต่ไข่ตาและแน่จริงเนี่ยพิจารณาไปจังอ๋อนับแต่ไต่ป่วยจังบ้านเนี่ยมันเป็นไหนเนี่ยด้วยแต่เมื่อวันจังลงยาเลยลูกดีเลยยันน้าทายาดูลูกเนี่ยเองเนี่ยจะสีดาเลยสิ่งนี้รับว่าที่ด้วยเนี่ยจะเนี่ยขามาอักเข้เข้เลยยินสายมาผิดเดือดเลยสิ่งที่ต้องการเดือดกัน
โอ้ไอ้เจ้าสาวตัวนั้นเนี่ยเปล่าไม่เอาเมียตัวเยาว์นะพี่สาวตัวนั้นพี่ไอ้ดีโรนี่แหละเขาล่าจะไว้ให้ดีเด็ดสี่เจ้ากูเยอะกว่าที่ไหนจะไม่ชิวมาบางทีเราที่ไหนจะไม่ชิวสุดหรอแต่เราอยู่กันแต่เราอยู่แม่ดูชิวเลยที่ไหนอันนี้เราไม่ว่าที่มาจากอะไรอุมาท้าสุดเลยล่ะเด็ดมาไอ้เด็กเนี่ยไม่มีสัญญาหรอกอยู่อะไรมาเปลี่ยนเลยไม่สุดแล้วคุณจะมาเปลี่ยนเลยไม่สุดจะมาเราอยู่มาเปลี่ยนเลยไม่สุดคุณดีดีดีแล
ตัวจังดีเด่นเนี่ยตอนเย็นเย็นนี้มันนิทัยเนี่ยเรื่อยด้วยคุณลุงไม่อยากดีใช่ไหมแค่แค่เรื่องใจเนี่ยบีนี่กูไปตรงเนี่ยอะไรจังตัวตรงเนี่ยไม่ตั้งเชื่อหรือกูจงอยากบีก็เลี้ยลูกดีวันเปียวันเช้าอยากอะไรเนี่ยอยากบีตัวกูเลยพิจารณาเรื่องเช่นปอนิบาร์เองคุณส่วนนี่ยังไม่เปลี่ยนไหนนะชาวนาดีบ้าชีวิตเช่นเดียวด้วยนี่ยังเปลี่ยนยังไม่ได้ตั้งกูเลยทักเชื่อลามาโก้ส่วนบีนี่ยังกูไม่เปลี่ยนไหนแบบที่นี่จะบาร์เองเ
ကျောင်းတက်ကနေတိုက်တွန်းနေတဲ့အကြောင်းသတင်းမအေးမှာပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့မြို့ပြတွေပေါ်မှာရာဇဝတ်မှုထူပြောလာတဲ့လုံခြုံရေးအခြေအနေသတင်းကိုတင်ပြကြပါမယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာပါလူရက်တာအမှုကျန်းစီတာဖောက်ထွင်းခံရတာတွေဟာနေကင်းဘက်အခြေအနေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဒီလိုကိစ္စတွေမကြာခဏဆိုသလိုကြုံတွေ့နေရပြီးပ
ဒီမှာလူမရှိတော့ထောက်ထွင်းခိုးယူတာနဲ့အနုကျန်းစီတများတိုက်တာတွေကရန်ကုန်လိုလူရေထူတဲ့မြို့ပြမှာနေစဉ်နေပါကြုံတွေ့နေရပြီးဆိုပြီးတော့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းဆိုင်တရာမြို့နယ်မှာနေအိမ်ငယ်ကိုဝင်ပြီးတော့အနုကျန်းစီရဖြစ်ခဲ့တယ်လို့နေဘက်အချိန်မှာပစ္စည်းလူရာတွေလည်းရှိခဲ့တယ်ဆိုပြီးတော့ကာယကရှင်တအူးကလူကြုံတွေ့ခဲ့ရတဲ့အကြောင်းကိုပြောပ
ပြီးတော့လင်းငါးရောက်ပေါ့နော်ပြီးတော့ထဲထဲရောက်တော့စိတ်တိတ်ဆုံးပြီးတော့ခါလေးလေအဲ့လိုလူကန်းစီးရပုံစံမျိုးလောက်သွားအော်လူတွေပါတက်ပြင်းတယ်အဲ့လိုမျိုးလောက်တယ်နောက်ပြီးတော့ဟိုကျွန်တော်ကောက်ဝေးဆိုလို့ရှိရင်ဟိုမှာကျူးတောင်ခိုင်းပြန်လဲလာအမတော့ရတားထားဦးတဲ့လူပါလေအဲတောင်းလို့ကြောက်ပါပါလေနော်နေ့တိုင်းလို့ဟိုနေ့စဉ်ဒီခေါင်းညောက်ကြမရတယ်အဲ့ငါအဲ့လိုမျိုးလူတွေပြီးတာပြီ
ลูกเรียนจะอันยาส่งสิ่งใดหลังตายมาที่ยังไปด้วยที่สิ่งลูกเขยอะไรปุ่มยาอะไรลูกเลี้ยบไปเลยไอ้สาวนี้ก็ใส่เกลือขยะอะไรลูกเลี้ยบไปเลยกูรันนะก้าวเงี้ยอะไรลูกเลี้ยบไปเลยไอ้เรื่องเส้นเส้นเรื่องลูกชีเรื่องเส้นใบปุ่มนั่นลูกเลี้ยบเจ็ดอ่ะบัลลูกเส้นเนี่ยยาแบบเมาลูกเขาเจอลูกกูเช็ดไอ้ปุ่มนั่นลูกเลี้ยบหัวหัว
ตั้งแต่เรียกพี่ได้แล้วพี่ได้มาสุดที่เกิดลูกสิการเนี่ยกูนายทูไปสิบเลยเจ็ดตัวละแล้วเรื่องนี้เราดูยันได้ไปงานอะไรแล้วไปสิบเลยเกิดลูกปีวาบีเอ้ตัวสังข์วาบีเลยหลายยังได้ก่อนหลายเสียด้วยว่าเออเรื่องนี้เลยว่าจีนี่นะเป็นมันจีหลังงานนี่ได้เองมาเลยพี่เกิดมีลาต้องเสียนี่ตรงอ่ะอันนี้เจนซีลูยังมุกเชียบว่าเกี่ยวอะไรจะมาเองมาเก่าเนี่ยอพาร์ตเมนต์เองกูพี่ตัวเนี่ยเอาเสียชีวิตจีมาลูเรื่องกูจูเนี่ยต้องเอาไปรอท้า
นี่มาลุ้มชีจริงพิสิโคอยู่แค่ยาริโก้การแข่งขันจะชกกันหรอตุลุยลุ้มกูยังบอกกันอีกทีปีอะไรสิลาบีเมลีอันนี้สุขาเย่กูจะจ้างจับไปหรออามุขเป็นตั้งจ้าราเมียวไม่ชุดละเนรลาบารีถ้าอากุลูนั่งเงยชินีจ้าคุรันดาพิสิเนจ้ายาราสุดไปหรอจะชกการแข่งขันกับพี่บารีมันจะมีมาเลยยังอาลุ้มเรื่องนี้ประมาณลุ้มตัวลุ้มตั้งมีชีวิตไปเมื่อจ้างกิซาชิลูตัวลายอะไรข้ามิวมาคุยเอ็นเย่กูจีเซียนี่อะไรลุ้มพี่บารี
คิดได้ค่ะอย่าตรงนั้นเนี่ยช่วงเดือนนี้เดียวเราไม่ค่อยกู้ไอ้เมื่อเช้านี้ค่ะเลยสิแต่เขาเดี๋ยวนี้เลยสิเลยผมวิ่งออกจากที่นั่นมาเนาะเชียงลงมือหายเลยสิแต่ไม่ได้ตีอะไรก็เลยฉันรู้ยังไม่ได้เนาะมันลงตรงนั้นเนาะข้างหน้าเลยเนี่ยฉันรู้ตอนนั้นเลยทำมาเนี่ยเรื่องบริษัทอะไรตีตีลูกตัวเราตัวเราตาตัวอีกเนาะสวีโลดา ที่จะว่ากูว่าผมไปเชี่ยวชาญแม่ลีทับเนาะอะไรมุ่งที่จะเรียนแม่ลีได้ส่วนนู้นดูเองเวลาเย็นนั่นเป็นที่ทับแต่ไม่รู้จะเรียนดูเองยังดูเป็นอะไรหรือว่ามันตีเอาเลยชุดตัวเองเป็นรู้แต่เรื่องอากูยังไม่ได้
อาณาเต็มเปี่ยนเอาไปสิเก้าสิบเจ็ดตัวเนี่ยที่ตั้งกันกากุยอพยพจากปีพักการเรียกเจ้าโอ้ยสุขวัตรที่ยาตัวเนี่ยลาดูมีบ่อเรื่องมาเลยคุ้มสูรุ่นไหนได้ปูมีลานี่จ้าเจ้าเป็นยามามาสูรุ่งจมูกอันนี้ลาบิสุบิดอปีดูเรื่องนี้ตัวนี้จะมาเลยเช่น
ยูบี้อะไรประมาณยี่สิบเอ็ดมุทูเปล่าอะไรปีดูเรียนลงจงยี่สิบอย่างอะไรเช่นนี้ไม่ยินดีจริงจับยาเบเกอร์อาชีพอะไรเช่นสับปีรออคูตลอดโลกขั้นมือยี่สิบล้านเองเงินเลี้ยงน่าสะดวกขั้นมันจะได้กูยูบี้เบเกอร์มาเลยยามานี้ยามาอคูยับไปนี่ด้วยมาอาตัยไม่เป็นเงินเลี้ยงเด็กขั้นสี่สิบลงนี่มาเลยแต่เจ้าสกายเปียอยู่จอนนี่สันนี่เรียนนี่อะไรมาเงินเลี้ยงตรีท่าสังเกตมาเช่นนี่ชินีไปไหมแล้วตลอดมาเราเปลี่ยนทางเงินเลี้ยงโลกขั้น ဒီနေ့ရက်ထက်ရှိလာကြောင်းမြန်မာနိုင်ငံမှာငလျင်တွေခက်စိတ်စိတ်လှုပ်လာနေကြောင်း
အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလုံးမှာလှုပ်ခတ်တဲ့ငလျင်တွေကစကိုင်းပြည့်ရွေကျော်နဲ့ဆက်ဆက်ပြီးလှုပ်ခတ်ကြမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလားဌာနရဲ့ငလျင်တိုင်းတာစောင့်ကြည့်ရေးဖွဲ့ကညွှန်ကြားမှုဒေါက်တာရေမျိုးမင်းထွေးကVOA ကိုအခုလိုပြောပါတယ်။ကျွန်တော်ဒီငလျင်ဆိုတာတော့ ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့ကြိုတင်ခံမှန်းချက်ချက်လို့မရဘူးတိုးတော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလင်းမှာဆိုလို့ရှိရင်နေရာတစ်ခုတည်းမှာဖြစ်ပေါ်တာမဟုတ်ဘူးပေါ့နော်ဖြစ်ပေါ်တဲ့နေရာကပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုရဲ့မှာဒါဒီငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုဟိုရှေ့ကြီးနေနဲ့လာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ဒီနေ့အခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရမ်းဟုတ်တဲ့နဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုးဒီနေ့ကသူ့ကိုရှေ့ပြေးနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဆွဲခါမျိုးလည်းသူတင်ပြီးပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအတင်းတင်းရှိတဲ့ငလင်းလှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ9ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အိမ်နေမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအတင်းအတင်းရှိငလင်းစက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီပထမဆုံးလှုပ်ခဲ့တဲ့မြင်းကလေးဟာအေယာဝတီတိုင်းညုံလုံးမျိုးရဲ့အရှိမြောက်ဖက်ကိုမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုတ်ပြီးအေယာရစ်တာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုတ်ပြီးအေယာရစ်တာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းကလေးဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။ဒီအထဲမှာအချိန်သိပ်မကွာပဲစက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းကလေးလှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ9ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းကလေးလှုပ်ခတ်မှုတွေစက်တိုက်ရှိခဲ့တယ်လို့အင်အားအတင်းအကျပ်လည်းရှိတဲ့ငလင်းတွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းကလေးအင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရီကျော်အပါဝင်ပြည့်ရီအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းတောက်လျှောက်ရှိနေခဲ့ပါတယ် မြန်မာနိုင်ငံမှာဘေးဒဏ်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်ကြီးက၅ခုရှိပါတယ်ရှင်
။ငလင်နောက်ဆက်တွဲအခြေအနေမင်းမြတ်သည်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.bamis.news ဖြစ်ပါလေ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကလေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးဆိုတာကိုထပ်ပြီးတော့ကြေညာပြုသွားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုသားညီဦးတင်ဆက်ထားတာရှုစားနာဆင်ပါရှင်။
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံကြေညာပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့တန်းတူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတော်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးပို့ပါတယ်။ကျွန်တော်သားညဦးပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြည်ပခါရီခြုံငင်းကြီးကိုလက်တွေ့ကြကြကောင်းတဲ့ဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီငယ်စနူပွဲကိုတယောက်ဖို့လက်နက်ကင်10ဘွဲကအကြောင်းပြန်ထားပြီးတော့မီလာ20ရင်းကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောရာကူတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာမီလာ30ရင်းနေ့ပြီးခဲ့တဲ့တနင်္လာနေ့လုံကနေပြီးတော့ပြင်းထန်ရေးသားမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကညီငယ်ရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေပြင်ပါတီဆိုဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ UWSP ဘက်ကတော့နိုင်ငံတော်ပြိုကွဲစီကိုနိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလုပ်မှာမဟုတ်ဘဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်တမာရေးကလွှဲပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့အစိုးရပဲတက်တဲ့ဗမာတိုင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြည်ပခါတွေကိုတက်ဆိုင်သူတွေတွစ်ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တဖက်တွေ့ဆုံတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကနေပြည်တော်မှာဇွန်လ1ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါရယ
်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တာတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲအဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သတ်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်တဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းတုံးကကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းကဆွေးနွေးခဲ့တဲ့အချက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီတွေပေါ်မှာမူတည်ပြီးတော့ကျွန်တော်ကဆောင်ရွက်ရတာဖြစ်တယ်ကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိရတယ်ကိုပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ
်ဝါပြည်နယ်နဲ့ပတ်သက်ပြီးတော့ခုသွားနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပြီးနိုင်ဖို့မူဝါဒဖြစ်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့စနစ်ဘွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတော်ဝန်ခံဦးညီရန်က VOA ကိုရှင်းပြပါရယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားတိုင်းသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတာလည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့at the same site တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမားချက်တစ်ခုပဲเนา
ะစစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့တုံးရတာဆွေးနွေးညှိနှိုင်းချက်တွေရသဘောတူညီချက်တွေကိုလည်းအတည်ပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်အစာချုပ်လက်မှတ်မရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစုနိုင်ကမှတ်ချက်ပေးပါရယ်
။ဟိုအရင်တုန်းကဝန်နယ်ကိုတွားပြီးတော့ညီညာရေးတွဆုံရေးအဖွဲ့ကနော်ဝ ကိုယ်ရောက်ရပြီးတော့သွားဆွေးနွေးတော့ဘာမှပြန်ဆွေးနွေးမှုရှိဘူးလို့ပြောတာကြားပါတယ်အခုနောက်လာတော့အပြန်လန်ဆွေးနွေးမှုဒီတုံးတရားရှိဘူးအကြောတော့အဲ့ဒါကအရင်ကတည်းကဆက်လို့ရှင်ဒီပေါ့ကူဆုံးနေကြတော့တုံးတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်ဒီလောက်သားမှုကမပေါ်ပြနေတာကဖြစ်ပေါ်နေဒီလိုအဆင်ကြားတဲ့ကျွန်တော်ဒီဘီကလေး
ချစ်ပေါ်တူဝလာကြအကြောင်းချက်လက်မရှိဘူးဆိုတာကျွန်တော်မှန်ဆလို့ရပါတယ်စစ်ကောင်စီနဲ့ညီညာရေးတပ်ဆောင်ဆွေးနွေးဖို့ကို NCA အပြည့်အဖွဲ့ကခုနှစ်ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်ထိုးမထားတဲ့သုံးဖွဲ့တို့ကလက်ခံထားပါတယ်တနင်္ဂနွေမှာလက်နက်ကင်ပြည်ပခါတွေချုပ်ငြင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးမှုဖြစ်ပါမလားဆိုပြီးတော့မေးခွန်းထုတ်စရာတော့ဖြစ်
ဆွေးနွေးနေတဲ့ပေါ်ရှန်တိုင်သားများဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။အနိုင်ပါတီကဘာမှ၃မွေပါဘူး။မနေ့တနေ့ကပဲကျွန်တော်ပါတီကွန်ဂရက်မှာဆိုမိတ်ကွန်ကြောခဲ့ပါတယ်။အခုကအစီရင်ပဲစိတ်ပေါ်ပြီးသားကျနေတယ်။အလွန်နိုင်ငံတော်စီရင်နေတဲ့တိဆောက်တော်ကိုဖြစ်နေတယ်။ဒါကကောင်းတဲ့လားလားမဟုတ်ဘူး။ဒီကနေ့ဘာလို့တန်နေလက်ပြလက်ပြအချိန်ကြီးအဲ့လိုဖြစ်နေတာဟုတ်တော့။ဆိုတော့အဒီကတော့အီယိုဒီကအီအိုလို့ခေါ်လာအီယိုကပြောပြအဲ့ဒီအဲနာလက်နဲ့ကိုင်ဖော်ရည်နဲ့ကတော့တီလေကိုလူကြတာဟုတ်နော်။ဒါကခုပဲကလည်းစီယိုမက်တီပဲကလည်းစီယိုဒီတဘောတရားပါပဲ။ဒါတော့အဲ့လိုပဲမြင်ပါတယ်။
မြန်မာနိုင်ငံကြီးကတော်မြင့်များမှာစစ်ကောင်စီတပ်တွေနဲ့တန်းသားလက်နက်ကင်ဖွဲ့တွေပြည်သူ့ကာကွယ်ဖွဲ့တွေကြားလက်နက်ကင်ပြစ်ခါတွေရှိနေတဲ့အချိန်မှာတန်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီညွတ်ရေးတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ညီညွတ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောထားပါတယ်
။နိုင်ငံသားနိုင်ငံသားမှာဒီမိုကရေစီစနစ်ကျင့်သုံးတယ်ဖက်ဒရယ်စနစ်ကျင့်သုံးတယ်ဆိုတာကတပုံစံနဲ့တခြားတဲ့တော့မရှိပါဘူး။ဘယ်နိုင်ငံမှတပုံစံနဲ့တခြားတဲ့မရှိဘူး။ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင်းလူမျိုးရေးကျွန်တော်တို့နိုင်ငံရဲ့နော်ဒီမျိုးရဲ့အခြေအနေပြီးရင်ပတ်ဝန်းကျင်အခြေအနေပေါ်မှာလိုက်ပြီးကျွန်တော်တို့ကတင့်တော်တဲ့အကောင်ဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့တည်ဆောက်အောင်ဖြစ်တယ်အကောင်ဆုံးဖြစ်တဲ့ပုံစံကိုကျွန်တော်လုပ်ရမှာဖြစ်တယ်အဲ့လိုလုပ်ဖို့အတွက်ဆွေးနွေးညှိနှိုင်းအခြေချတာဖြစ်တယ်ခုလုပ်နေကြတဲ့အဲ့လိုမျိုးလုပ်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းအခြေချတာပဲဖြစ်တယ
်ညီငယ်ဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆေးပွဲချီပြီးတော့မေလ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP နဲ့ကီယန်မျိုးသားစီယုံကီယန်မျိုးသားလူမျိုးရေးတပ်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ပြန်တာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်တားညိဦးပါ။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညုံဦးတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိစေရဘဲနဲ့ပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးမှာပူးတွဲထုတ်ပြန်ကြေညာလိုက်ပါတယ်။နိုင်ငံရေးအကြက်တဲကြောင့်အသက်မွေးဝမ်းကြောင့်အလုတ်ကိုင်းတွေဆုံးရှုံးနေရပြီးတော့ဆစ်ဆောင်နေကြရသူပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီရရေးကအရေးကြီးနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကီထိုက်ကတင်ပြထားပါတယ်။
ကျန်းမာတိမ်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
။တက်ကကသိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုတယ်ဆက်စီးတယ်ဆိုတော့လေတောင်သူတွေကတဲရသူတို့ရတဲ့စကားတွေပဲလေမထားရတော့အကုန်လုံးထုတ်ပြီးရောင်းကြတာဗျာ
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအကူအညီပေးနေသူကပြောပါတယ
်။အာဒီကွက်မှာတော့အခုစံကဟောဗျလွယ်သေးတယ်။ဝဲစားအဲ့ဒါညံဝဲမယ်ဆိုရင်က
ဆိုးစစ်မဝင်တဲ့ရွာတွေကစံတိတ်သက်တွေရှိတယ်အဲ့ဒီစိတ်သက်တွေကနေအခုကျွန်တော်တို့20ပြိတာဝိတ်ကိုနှစ်ပေါင်း9000ရာနဲ့ဝယ်လို့ရတယ်ဝယ်လို့ရပါတယ်တန်ဖို့ဗျဒီလဲတောင်သူငယ်ချင်းချင်းမဝယ်လို့ရသေးတယ်ကျန်တာတော့မလွယ်တော့ဘူးဗျဆေးဆောင်တွေကိုအခုညီပေးနေသူအများစုကအလှူရှင်တွေကိုအဓိကအားထားကြရပါတယ်နေမြေဒေသအခြေအနေကြောင့်ရန်ပုံငွေရှိနေလဲအခုညီပေးနိုင်ရေးကမသေးကြတဲ့အခြေအနေ
ကျွန်တော်တို့ဒီကဖေးရှင်းနိုင်ငံရတဲ့အခါဒီညီရလူတွေကတော့နိုင်ငံတော်ကျွန်တော်တို့သူ့ပေးထားတယ်ကိုတိတ်ကောအများကြီးမဆုနိုင်ဘူးသူ့တော်လည်းရေကြီးရဲ့ကိုချင်းတူပြီးဆက်ရတာတို့ဘာလို့လောက်ရတော့အဲ့ကောင်တန်နေတဲ့ကြီးတွေကကြာတာပေါ့ဒါကြမခံဘူးအပေါ်သားလည်းဆိုလည်းတို့အဲ့လိုတွေကြည့်ရင်ဆက်ကြည့်ရဲသိုးသေးလာတာလည်းပါတယ်ဆိုရင်ဒါကတော့ချင်းပြည်နယ်ဘက်ကခြေနေဖြစ်ပါလေ
တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှာအခက်အခဲတွေရှိနေပါတယ်။AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA
ကိုအခုလိုပြောပါတယ်။ဟုတ်ကဲ့ဝင်ကြေးကကြေးကတော့ကျွန်တော်တို့ဒီစစ်ဆောင်ကြီးကိုပို့ရတာမှဒီကျွန်တော်တို့ထိုင်းအောင်ဒီမှာဒီသားလူစနေဒီပိုင်းအောင်လူစနေရတယ်လို့လူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်တို့ကြည့်ပြီး အဲ့ဒီလိုလွတ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကြလည်းအဲဒီအချင်းဝယ်ပြီးတာတွေရှိတယ်အဲ့ပြီးတော့ဟိုအဓိကကတော့ဒီကားကပေါ့နော်ကားကတော့အဲဒီလိုမျိုးအဖွဲ့ဒီကဝိုင်းဝန်းပြီးတော့သူပေါင်းတိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲ့ရန်ပုံငွေကနေကားကတွေထုတ်ရတာတွေအဲ့လိုမျိုးပါပဲအရင်ကြီးကိုဟောတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အချင်းချင်းနေတဲ့အနေသားမှာရှိပါတယ်အဓိကနေဆက်
ပို့ခြင်းလေပို့ပြီးတော့ခက်ခဲကြည့်လေပို့ပြီးတော့ဒီနောက်ချက်တာကြီးမှုတွေဖန်းစီမှုတွေကျွမ်းလာနေပြီပေါ့နော်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တယ်မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနေဦးရထားတဲ့အကြောင်း အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရက်ဆိုခွန်ကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်
AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်။ဟုတ်ကဲ့ခက်ခဲရတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းပါပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီဖိုင်နိုင်ငံဘက်ကတော့ဒီကြည့်တယ်လာတဲ့လမ်းကြောင်းမှာတိတ်ပြတနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာကျွန်တော်တို့ဒီတပတ်မြန်မာပိုင်နယ်ထဲကိ
tuyên lưu đá trên sàn nằm ở khu nhì đuổi bê ảnh hành dịa trời, ASEAN bác cả sức cộng xin là xuyên nguy kê thật lưu bê. Malaysia nâng ngàn trái yếu huynh chí khả lê, NUG nâng ngàn trái yếu huynh chí thô dê mà ông này xuyên nguy bà đê. Sàn nằm ở khu nhì đuổi hạ bốn lên miền đàm hụt xì yế chí đá gô, nà phát tật tập hồ lê xì đê lưu, Malaysia nâng ngàn trái yếu huynh chí sà phù trên Abdullah gạp bê bà đê.
We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလှုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကဆုပ်ပြထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံသားဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာCSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်း အမေရိကန်ရဲ့မြန်မာဆရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာဆစ်ဆောင်တွေကိုအကူအညီပေးထိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့ဆစ်ဆောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်။ကျွန်တော်အဓိကပို့ပြနေတာကတော့
ဒီလက်ရှိဒီလေးကိုတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ပေးဆောင်နေရတဲ့လူတွေအားလုံးက9000ကျော်3000နီးပါးလောက်ရှိတယ်။ကျွန်တော်တို့ဒီဒီနောက်ဒီတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ဆောင်နေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အလုံးလုံးကျေတော့ဟုတ်ကဲ့။
မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိဘဲပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုအကြောင်းမတင်ကြီးထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားချင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တက်တက်ရောက်သတင်းလွှာမတိုင်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အရက်ဖတ်ဆေးရုံသင်္ဘောကြီးတွေပေါ်မှာကမ္ဘာအကြီးဆုံးဖြစ်တဲ ဒီကနေ့ကတော့ဒီနေ့ပြည်သူ့ကျွမ်းကျင်ရေးအစီအစဉ်ကိုတင်ဆက်ပေးခဲ့ပါတယ်။စေဘတ်ဆိုင်ရာနောက်ဆုံးပေါ်နှီးပညာတုံကရိယာတွေတက်ဆင်ထားတဲ့ဂရင်းနှရာဆက်တဲ့ဒီစေယုံတင်မောကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ခွဲစိတ်ကုသကိုလက်လန်းမမီတဲ့သူတွေအတွက်အခမဲ့ပရဟိတကူညီကုသပေးမယ်အစစ်မြစ်စေယုံတင်မောကြီးအကြောင်းကိုဒီသတင်းပတ်ရ
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Chiefs ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတစ်ကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအီယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose built hospital, so this is Mercy Ships first.hospital that we've designed from scratch with our partners
and ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လူချင်းတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိတ်ဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်တက်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဒီပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ
်။ We target areas of the world where there is not access to freeto affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေ10နှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတည်င်းပတ်အတွင်းမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်းစောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ African Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒယ်နိုလာခုတိဒီ။ညစ်ပင်းမဖို့ပြောလာမှာတော့အပတာလုံးတော့
မာစီရှစ်ပြည့်တင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂဖြစ်နေတာကိုမာစီရှစ်ပွင့်တန်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြေ Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကူတွေ၊သူနာပြုတွေ၊တခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
်။ And these beds have been specially designed. You can see the bed below is for the caregiver.
ဒီကိရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါ။ကိရင်အောက်မှာလူနာကိုပြုစုသူအိတ်နိုင်အောင်နေရာလုပ်ပေးထားပါတယ်။လူနာကအပေါ်မှာအိတ်ပါလိမ့်မယ်။ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကိရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်
။ We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုင်းမှာအာဖရိကလူမျိုးချင်းချင်းကူညီခြင်းနဲ့ပရဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မောပေါ်မှာပရဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ ကျောင်းရင်ကမ္ဘာအတိုင်းဝန်ကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝန်ကြီးဖြစ်နေတာကမာစီရှစ်ရဲ့ထူးခြားမှုပါ။
We do it from a Christian point of view, so we are a Christian mission, but we help everybody.
ခရီးယံဘာသာမြင်တဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါဘသူပဲဝါပဲဖြစ်ဖြစ်ဘာသာပဲကိုယ်ွယ်ကိုယ်ွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ်မြန်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေတဲ့အတွက်အစ်မြင့်နောက်ဆုံးပေါ်ဒီပညာတွေနဲ့ ပစ္စည်းကရိယာတွေအတွက်ကိုဘယ်လ်ဂျီယမ်နိုင်ငံအန်ထရော့ပ်စေကမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။စေယုံတမောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်း၄ဘတ်6ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှာဖြစ်ပါတယ်ရှင်။ကျွန်မဆူရမောမှာ
ကဘာဘောကအရက်ဖက်စေယုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်တဲ့ Global Mercy စေယုံတင်မောကြီးကြောင့်ဒီသတင်းမဲ့ရဲ့ဘလော့ကာတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်းမော်က Dinosaur ရဲ့ကဘာဂျူရက်စစ်ဝေါ်ဒိုမီနီယံရုပ်ရှင်ကားတစ်ထွက်လာပါပြီ။အရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပါတယ်။နံပါတ်3ကားမြောက်လည်းဖြစ်ပါတယ်။ဒီကားမှာတော့အရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေကိုထည့်ထားတာပါ။ဒီသတင်းမဲ့ရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာမယေးတန်နာကျော်တင်ဆက်ထားတာရှူဇာနာစင်ပါရှင်။
မင်္ဂလာပါရှင်။ အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဂျူရက်စစ်ကဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီ။ဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ ဒီကားမှာအရင်ရုပ်ရှင်ကားမှာပါခဲ့တဲ့သရုပ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အဖြစ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားကိုတော့ခလုံးမျိုးမှာမေလကုန်မှာကျင်းပသွားပြီးတော့ဒီရုပ်ရှင်ကားမှာပါတဲ့အဖွဲ့အစည်းတွေတက်ရောက်သွားခဲ့ကြတာပါ။ဟုတ်ပါတယ်။ I feel like I'm dreaming in a way, but it's a very good dream.
ပြည်ထောင်စုလန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Tropical ရင်းပြင်မှာ မေလ 29ရက်နေ့က T-Rex Dinosaur ကြီးတစ်ခုခေါ်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အအုံနောက်ခံတဲ့ပိတ်ကားကြီးပေါ်ကနေ Dinosaur အကောင်ကြီးလှုပ်ရှားနေတဲ့ပုံပြရမလို့ပိတ်ကားတွေကအဆောက်အအုံနဲ့အပြင်ကအဆောက်အအုံပုံတစ်ထပ်ထည့်ရှိနေပြီးတော့တကယ်အပြင်မှာ Dinosaur ကြီးတစ်ခုလှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာ Dinosaur ကဘာ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့၄နှစ်ကြာ Dinosaur တွေတစ်ကမ္ဘာလုံးပြန့်နှံ့နေပြီးတော့လူတွေသားကောင်တွေဖြစ်ရတဲ့အကြောင်းစိုက်ရင်တက်ပြီးတော့ရိုက်ထားတာဖြစ်ပါတယ်။ In Jurassic Park, Yoshin Gangrea, the Yosan Menemi, Laura Danny, Mena, San Nil Duale, Truye Naku, Zayo Dipsi, Jauke, Jokabi, Pina Shinlepsi, Ruya, the Pianemu, Delay, they can be Nashinlepsi, Doubter, Ellie Settler, Ne, Jauke Yosin Pinashi, Doubter, Ellen Granopsi, Sepio, the Yosan Tawai, Tangoya, Goza Dongunaga, Yoshin Gama Pare, Mena, Jeff Goblin, Ne, Jambio Pataraba. ဒီရုပ်ရှင်ကားကိုကမ္ဘာတစ်လွှာဇွန်လ1ရက်နေ့မှာစရုံတင်တာဖြစ်ပြီးတော့
အရင်ကောင်းတဲ့ visual effect ကွန်ပျူတာလှည့်ခွေရုပ်ပုံတွေနဲ့ဒီကောင်းကိုလည်းပြည့်တဲ့အရင်သဘောကျတယ်လို့ထုတ်လို့သူတွေကပြောပါတယ် Jurassic World Dominion ရုပ်ရှင်ကားကိုဂျာမနီနိုင်ငံတလာရုပ်ရှင်ရုံမှာဇွန်လ10ရက်နေ့မှာစတင်ရုပ်တင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေမှာတော့ဇွန်လ10ရက်နေ့မှာစပြီးရုပ်တင်ပြသပါတယ
် Bigger. Why do they always have to go bigger?
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တဲ့ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။သောရရှင်နေအနေနဲ့ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပေးပို့နိုင်ပါလိမ့်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တစ်လှည့်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံဆီဗီယာရောဒေါနက်စ်မြို့မှာမကြာခင်ရပ်ပိုင်းတွေအတွင်းယူကရိန်းတို့အနိုင်ရနေပြီပဲအခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်စေတာတွေမှာပါတဲ့အဲ့ဒီမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီကနေ့ပြောကြားပါရယ်ယူကရိန်းအရှေ့တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်စ်နဲ့ဒေါနက်စ်ဒေတာတွေစီကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတနင်္ဂနွေနေ့တုန်းကတွားရောက်ခဲ့ပါရယ်ဗြိတိန်နိုင်ငံမှာတော့အာဏာရ Conservative Party လွှတ်တော်အမတ်တွေကဝန်ကြီးချုပ် Boris Johnson အပေါ်အယုံအကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာအာဏာရပါတီလွှတ်တော်အမတ်အနည်းဆုံး15ရာခိုင်နှုန်းကဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲလိုတယ်လို့သက်ဆိုင်ရာပါလီမန်ကော်မတီတာဝန်ရှိသူစီကိုအကြောင်းကြားစာပေးပို့ရင်အယုံအကြည်ရှိမရှိမဲခွဲဆုံးဖြတ်နိုင်ပါတယ်။အစိုးရယာရုတာဝန်မရှိတဲ့အာဏာရပါတီလွှတ်တော်အမတ်များကော်မတီ1922ကော်မတီမှာမဲခွဲဖို့လိုအပ်တဲ့တောင်းဆိုစာ15ရာခိုင်နှုန်းကျော်ရရှိတဲ့အတွက်အစီကံတိုင်းဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားပါတယ်။ဗြိတိန်စံတော်ချိန်ညနေ6နာရီကနေ7နာရီခွဲကြားမဲခွဲမှာဖြစ်ပြီးတော့ရလက်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်အပတ်30တောင်းနှင်းလမ်းမှာအစိုးရတာဝန်ရှိသူတွေပါတီပွဲလုပ်ခဲ့တာကစီကံချက်တွေချိုးဖောက်ရရောက်တယ်ဆိုတဲ့စုံစမ်းချက်အစီရင်ခံစာပြီးခဲ့တဲ့လကထွက်ပေါ်လာခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဝင်ကြီးချုပ်အပေါ်ဒေါသထွက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အခြေအနေပေါ်ဆိုရင်ကြောင့်ဩစတြေးလျဝင်ကြီးချုပ်အန်တနီအယ်ဘန်နီစီကအင်ဒိုနီးရှားနိုင်ငံခီးစဉ်မှာပြောကြားခဲ့ပါတယ်။တရားဥပဒေစိုးမိုးမှုမရှိလို့ဖြစ်နေတဲ့စိတ်ပျက်စရာအခြေအနေတွေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကဆက်လက်ထုတ်ဖော်ပြောသွားမှာဖြစ်တယ်လို့ဝင်ကြီးချုပ်အယ်ဘန်နီစီကဂျကာတာမြို့တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့တာပါ။မြန်မာရေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးနဲ့ဆွေးနွေးခဲ့တယ်လို့ဩစတြေးလျနိုင်ငံသားရေးဝင်ကြီးပယ်နီဝမ်ကလည်းပြောပါရယ်။မြန်မာနိုင်ငံကိစ္စအပါအဝင်ဒေတာရင်းကိစ္စတွေမှာအာဆီယံရဲ့အခန်းကဏ္ဍအရေးကြီးတယ်လို့ပြောကြားခဲ့ကြပါရယ်။ဩစတြေးလျအနေနဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့အာဆီယံအဖွဲ့နဲ့လည်းဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါရယ်။ကမ္ဘာ ENG American နဲ့တရုတ်အားပြိုင်တဲ့အခြေအနေထဲမှာအာဆီယံဟာအခရာကျတယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစီကပြောကြားခဲ့ပါရယ်ရှင်။အိန္ဒိယနိုင်ငံကအာနာယ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဘာသာရေးဆိုင်ရာစော်ကားတာကိုလူသိရှင်ကြားရှုံချတယ်လို့ BJP ပါတီကကြေညာချက်ထုတ်ပြန်ပါတယ်။ပြောကြားခဲ့သူနှစ်ယောက်ထဲကတယောက်ကိုပါတီကထုတ်လိုက်ပြီးတော့တယောက်ကိုတော့ယာယီချထားပါတယ်။အမေရိကန်ပြည်ထောင်စုမှာကုန်စည်နှုတ်မြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တချို့တရုတ်ကွန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားပေးနိုင်ရန်ဆောင်ရွက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ပြောကြားထားကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရီမွန်ဒိုကပြောကြားပါလိမ့်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကဆုမုံမှာဒီညအစီအစဉ်တွေကိုတာဝန် ူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါသေးရှင
This program has come to you from the Voice of America, Washington.